ထိုင်းနိုင်ငံမှာနိုင်ငံခြားသားလူသမားတွေအပါအဝင်လူသားအားလုံးလာစဉ်ပေးသွင်းရတဲ့လူမှုဖွံ့ဖြိုးရေးအာမခံငွေကိုနောက်ထပ်3လလျှော့ပေးလိုက်တဲ့အကြောင်းထိုင်းလူမှုဖွံ့ဖြိုးရေးကော်မတီကအတည်ပြုခဲ့ပါတယ်။ထိုင်းနိုင်ငံလူမှုဖွံ့ဖြိုးရေးဌာနပြောရေးဆိုခွင့်ရှိသူလက်တာဆဲလီကအခုလိုပြောသွားပါတယ်။ပုံမှန်33ပါလူမှုဖွံ့ဖြိုးရေးအာမခံရှိတဲ့လူသားများအတွက်ပေးသွင်းငွေကိုလျှော့ချပေးမယ်ဆိုပြီးပြောသွားတာပါ။ဘဏ်ငွေ 15,000 နဲ့အထက်ဝင်ငွေရနေကြတဲ့နိုင်ငံသားအလုပ်သမားတွေအနေနဲ့လစဉ်ပေးဆောင်နေရတဲ့လူမှုဖွံ့ဖြိုးရေးပေးသွင်းငွေတွေကိုလျှော့ချပေးသွားမှာဖြစ်တယ်ဆိုပြီးထုတ်ပြန်သွားပါတယ်။ကိုဗစ်ကပ်ဘေးကာလအတွင်းမှာအလုပ်ရှင်နဲ့အလုပ်သမားတွေရင်ဆိုင်နေရတဲ့အကျက်တဲ့အခက်အခဲတွေကိုကူညီဖြေရှင်းပေးနိုင်ဖို့အတွက်လူမှုဖွံ့ဖြိုးရေးအဖွဲ့ရဲ့ဆုံးဖြတ်ချက်အရနိုင်ငံတွင်းကအလုပ်သမားတွေအနေနဲ့ရရှိတဲ့လဆောင်ငွေကနေ900ခိုင်နှုန်းပေးဆောင်ရမယ်အစား1.5ခိုင်နှုန်းသာပေးဆောင်ဖို့အတွက်ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ကအလုပ်သမားရေးတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်။
လုံးဝလေးဝင်လို့တမတယောက်ဆိုလို့ရှိရင်ကျွန်ပုံမှန်ဆိုလို့ရှိရင်ပြရမှာကကျွန်တော်တို့လောကရဲ့900ခိုင်နှုန်းလောကဆိုတော့လေလောကမှာက1000ခွဲနဲ့အထက်ဆိုလို့ရှိရင်ပေးကြမှာမလို့ဟိုဆိုတာ1000ခွဲအထိပဲသူကအမြင့်ဆုံးတောင်းထားတယ်အဲ့တော့850လည်းမကျော်ဘူးပေါ့တလောက်ဆိုတော့အခုဆိုရင်ကျွန်တော်တို့ကအခုသူတို့ short ဒီ short ပြတဲ့ကျွန်တော်300ကျော်ပဲတွင်ရ
အခုလိုမျိုးကပ်ဘေးကာလမှာဝင်ငွေနှဲနေချိန်မှာလူမှုဖွံ့ဖြိုးရေးအာမခံကြီးရှော့ချပေးတာကိုကြိုဆိုတယ်ဆိုပြီးရှေ့ပြောင်းလို့တမအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကလည်းပြောပါတယ
်အခုလိုကပ်ယောဂကြီးရှင်းနေတဲ့ချိန်မှာလုပ်သားတွေလည်းဒီထက်ကျင့်တဲ့ဝင်ငွေတွေဟိုအရင်တော့မရကြတော့ဘူးလေ
မ
တဆူစေယုံကြီးတွေဆိုရင်တော့အဲဟိုဒီလေးတနားရီလောက်ရရင်ရမယ်အဲတဆူစေယုံလေးတွေကြတော့နေသားတော့မမနဲ့ကျေးဇူးတင်ပါတယ်ဆင်းရဲဆေးရုံလေးလည်းရှိတယ်အဆိုးဆေးရုံဒီဒီလေးလည်းဘုလိုရနာထားတယ်ဆိုတော့အကြေးဒါဘုလိုလူတိုင်းဆန္နာထောက်ထားရနေတဲ့ကာယောဂကာလမှာမျိုးလိုသမားရင်းစီကနေမှအဲ့လိုစီချော့ပြီးတဲ့အနေနဲ့တောင်းရလာမကောက်ဘူးဆိုရင်ကျွန်တော်ဘာပဲဖြစ်အများကြီးတက်တာပေါ့
အခုလူမှုဖွံ့ဖြိုးရေးအာမခံကြီးရှော့ချပေးတာဟာစက်တင်ဘာလအောက်တိုဘာလနိုဝင်ဘာလ3လအတွက်ရှော့ချပေးမှဖြစ်ပြီး2021ခုနှစ်ထဲမှာ3ချိန်မြောက်ရှော့ချပေးတာဖြစ်ပါတယ်။ကပ်ဘေးကာလမှာဆက်ရုံအလုပ်ရုံတွေပိတ်လိုက်တာကြောင့်ထိုင်းနိုင်ငံတွင်မှအလုပ်လက်မဲ့တွေလည်းများလာပါတယ်။အလုပ်မရှိတာကြောင့်တိတ်နေချီရှိတဲ့မြန်မာနိုင်ငံသားတွေလည်းနေရက်ပြန်ခဲ့ကြရပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ကပ်ဘေးကြောင့်ကူးစက်သူတန်းတန်းကျော်ရှိလာချိန်မှာနိုင်ငံတွင်မှလည်းကပ်ဘေးကြောင့်စီးပွားရေးကျဆင်းလာတဲ့အတွက်တစ်နှစ်အတွင်းမှာအလုပ်သမား6တန်းကျော်ဟာအလုပ်လက်မဲ့ဖြစ်လာနိုင်မယ်ဆိုပြီးထိုင်းစီးပွားရေးပညာရှင်တွေကလည်းပြောဆိုထားပါတယ်ရှင်။